ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ G7 စက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေဟာယူကရိန်းကိုရုရှားကျူးကျော်စစ်ဆင်နွှဲတာတစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်နေရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အတွက် February 24ကကျင်းပတဲ့ G7 online ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ရုရှားအနေနဲ့နောက်ထပ်ရန်လိုတဲ့ကျူးကျော်စစ်တွေမဆင်နှွှဲနိုင်အောင် G7 အဖွဲ့ဝင်နိုင်ငံတွေကပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အပြင်စစ်ဘက်ဆိုင်ရာနည်းပညာနဲ့ပစ္စည်းတွေရုရှားမရအောင်ကာကွယ်ဖို့ပါကတိပြုခဲ့ကြပါတယ်။ဒါ့အပြင်တခြားနိုင်ငံတွေနဲ့ရုရှားကိုစီးအကူအညီပေးမှုတွေရပ်ဆိုင်းဖို့လည်းပန်ကြားလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတခြားဆက်မှုထိပ်သီးခုနှစ်နိုင်ငံနဲ့အတူယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုပါဖိတ်ကြားပြီးတော့အွန်လိုင်းဆွေးနွေးပွဲကိုကမကထာလုပ်ကျင်းပခဲ့တာဖြစ်ပါတယ်။ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့အလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဂျပန်ကဝန်ကြီးချုပ်ကီရှိဒါကရုရှားရဲ့လူပုတ်ကွန်နဲ့အဖွဲ့အစည်းအလုံးပေါင်း120ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာအပြင်စစ်ရေးရာတုံ့နှံတဲ့ပစ္စည်းတွေနဲ့ drone တင်ပို့ခွင့်ပိတ်ပင်တာအပေါ်မှာရုရှားပေါ်မှာနောက်ထပ်အရေးယူမှုတွေချက်မှတ်မယ်လို့အစည်းအဝေးမဆခင်မှာပဲပြောတာပါဂျပန်ကသူ့ရဲ့ငြိမ်းချမ်းဆိုင်ရာမူဝါဒအရယူကရိန်းအတွက်တိုက်ခိုက်ရေးလက်နက်မပါဘဲနဲ့ helmet ခေါင်းဆောင်တွေကြီးကအင်ဂျီတွေ drone တွေနဲ့မီးယားမြစ်ဆက်အပါအဝင်လူသားစာနာမှုထောက်ကူပစ္စည်းတွေပေးရနေတာဖြစ်ပါတယ်